အင်ဒိုနီးရှားနိုင်ငံကတတိယအကြီးဆုံးမျိုးဖြစ်တဲ့မေရန်မျိုးကယက်စကတ်ကိုဒီကနေ့အတိအကျဘုတ်ကတက်ခဲ့ခဲ့မှာ6ဦးတင်မနေတဲ့ရတာပါတယ်ကျန်ပဝါရတပြန်နေနေအစီအစဉ်နဲ့စတင်နေပြီးယက်စကန်တွေဘာသာရေးကိုပြုရနေရတယ်လို့တက်ခက်ခံနိုင်တဲ့အကြောင်းသတိပေးချက်ထုတ်ပေါ်နေချိန်မှာပဲတက်ခက်မှုနဲ့ကြုံရတာပါဒီတခုံနေအောင်လက်မှတ်တွေလက်ခံရယူဖို့တန်းစီဆောင်ဆိုင်နေမှာပဲတက်ခက်သူဟာအဆောင်ကိတ်ကိုကျော်ဖြတ်လာခဲ့ပြီးတခြားရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တိုးရဲ့အချိန်မှာအထိကဖောက်ခွဲတာဖြစ်တဲ့အကြောင်းလဲအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရမိုဟာမက်အက်ဘာကပြောပါတယ်အဲ့ရနေရနီးမှာအတိကံပေါက်ခွဲကြရကတက်ခက်တူတည်ဆုံးပြီးရဲတပ်ဖွဲ့၄ဦးနဲ့အရသာ၂ဦးထံမှနေလဲတန်ရခဲ့တဲ့အကြောင်းပြောပါရစေ။တန်ရသူတွေကတော့အနီးနားကရဲတပ်ဖွဲ့စီးရုံတစ်ခုကိုပို့ဆောင်ပေးခဲ့ပြီးအများစုကတော့အနေချင်းတိကျတန်ရတွေသာရခဲ့ကြတာပါ။ဗီဒီယိုပုံတွေမှာတော့ရဲစကန်နဲ့ကနေသူတွေထွက်ပြေးကြတာမိလောင်နေတဲ့ကားကမိခိုးလုံးတွေထွက်နေတာကိုလည်းတွေ့ကြရပါတယ်။လူကြီးမတက်တဲ့ကင်မရာကဗီဒီယိုထဲမှာတော့ကားရနားရနေကနေတက်ခက်တူလမ်းလျှောက်ထွက်လာတဲ့ပြီးရင်တော့အနည်းဆုံးပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကိုလည်းတွေ့ရပါတယ်။တက်ခက်တူကအသက်24နှစ်အရွယ်တက်ခက်တူကျောင်းသားတူဖြစ်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရသူတူကပြောဆိုထားပြီးဒီကနေ့ ISIS စစ်သည်ကျောင်းအဖွဲ့တစ်ခုနဲ့ဆက်နွယ်ရဲ့အုပ်စုနဲ့ပတ်သက်မှုရှိရှိစုံစမ်းနေတယ်ဆိုပြီးတော့လည်းပြောဆိုထားတာပါ။ရဲစခန်းမှာလုံခြုံရေးအတွက်စစ်ဆေးမှုတွေရှိရင်လည်းတက်ခက်တူကသူ့မှာပါလာတဲ့ကျောင်းဘုတ်ကိုတာဝန်ရှိသူတွေစစ်ဆေးကိုကြိုးစားတဲ့အချိန်မှာဖောက်ခွဲခဲ့တယ်လို့လည်းအာလာမန်ကပြောပါတယ်။